SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chin myi na sin nai ma bi.
ဆရာနာသိန်းကလာပြည်သူတွေမထိန်ချုပ်နိုင်နေတဲ့မှာသဘာဝအဖြေတွေလည်းပါဝင်ပါတယ်။ပြင်းအားများတဲ့ငလျင်တွေ၊မြေပြိုကျမှုတွေနဲ့ရေကြီးနှိမ့်မှုအခြေအနေတွေကိုအခုလပိုင်းအတွင်းဆက်တိုက်ဆိုသလိုမြန်မာပြည်သူတွေရင်ဆိုင်ကြုံတွေ့နေကြရတာပါ။ပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲရန်ကုန်မြို့တွင်ငလျင်3ရက်ဆက်တိုက်၄ချိန်လှုပ်ခဲ့ပြီးအင်အားအပြည့်စုံက Richter scale 5.1 အဆင့်ရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗီတာညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ချပါတယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာငလျင်ဘေးအန္တရာယ်ကြောက်ရောက်နိုင်ခြင်းမြင်မာတဲ့ဒေသတွေပါဝင်နေတယ်လို့ဖော်ပြချတာပါ။ဒါကြောင့်စစ်အာဏာသိမ်းကာလနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပုံမှန်ဆွေးရလာတဲ့တဘာဝဘေးအန္တရာယ်တွေရင်ဆိုင်ရမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။လက်ရှိတိုင်းပြည်အနာကိုသိမ်းယူထားတဲ့စစ်ကောင်စီရဲ့စီမံခန့်ခွဲမှုအားနဲ့တာကိုဒီနေ့အကျွဲမှာပဲဖြစ်ပွားခဲ့တဲ့မိုခါဆိုင်ကလုံးမုန်တိုင်းနောက်ဆက်တွဲလှုပ်ဆောင်ချက်တွေကတာတကပြနေတာကြောင့်ပြည်သူတွေကအားမရကြတာလည်းဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးတင်ငန်းချွမြို့နယ်နေအသက်50ကျော်အရွယ်ဒေါ်နှင်းစီကတော့အခုကာလတဘာဝဘေးပါထပ်ရင်ဆိုင်ရရင်ခုတ်ကိုရမယ်ဖြစ်မှာကိုပဲစိုးရိမ်နေသူပါ
။မလီကလှုပ်ပြီးလဲစတိုက်နောက်ကဒီအကြီးအထက်လာတတ်တယ်ဆိုတော့လေဟိုအားကုန်လို့ရတဲ့ဖွဲ့စည်းလည်းမရှိဘူးပေါ့နော်အဲ့လိုပုံစံမျိုးဖြစ်နေတဲ့ခါကျတော့ဒီပူရတာပေါ့ဒီကလူတွေရဲ့နေထိုင်မှာလေမျိုးတူတင်ကာကွယ်ပေးဖို့ဘာညာဘာညာဆိုတာလေဒါကတော့အဖွဲ့စည်းကြီးတစ်ခုအနေနဲ့လုပ်ပေးမှဖြစ်တာလေကိုဖြစ်ကိုခံမှာပဲလို့ပဲတွေးရတာပေါ့ဘာမှလည်းလုံးလုံးမရောလေဒီကမှနေနေတဲ့လူတွေကတုံ့လိုက်ကြနဲ့ဖမ်းတယ်အဲ့မဲ့ဆိုတော့ဘယ်လိုပါလဲတွားကြလဲနေရာမရှိကြေးကြလဲနေမရှိလို့လားနေနေကြရတာလေဒီလူချင်းချင်းနဲ့ကိုကြီးလို့မရဘူးအိုးတော့ဆိုလို့ရှိရင်မင်းနဲ့တော်သေးတယ်ဆိုတာဒီလိုဆစ်ဖြစ်တဲ့အချိန်မဟုတ်တဲ့အချိန်တော့မှပထမအနည်းလိုဒီလိုမိုးရင်းဆိုရေပေးတယ်ဆိုလို့ရှိရင်ကိုဘာသာကိုပရာဟိတလောက်ကြတယ်၊ကိုညီကြတယ်ဒီလိုချင်းချင်းပြန်ပြီးတော့သူတို့မလောက်ပေးမဲ့ဒီလိုတွေကလောက်ကြတယ်အဲ့ဒါတွေကလုံးလို့ရသေးတယ်အခုချိန်မှာဒီလိုချင်းချင်းနဲ့ကိုညီမယ်ဆိုဟိုဘေးငယ်အရှိငယ်နောက်အင်းနဲ့ကိုညီမယ်ဒါတော့ပဲလုံးလို့ရတယ်ဟိုတကူရေတကာရဟိုပြောမဲ့ကျွန်တော်အတိပညာရအောင်ဒါဖြစ်လိုက်ဘလို့လုံးမလဲကိုကိုကိုလေးလာအဖြစ်လာတဲ့အချိန်မှာရှောင်ရှားပေါ့နော်ကိုလူကိုချော်မှရမယ်အနေထားမျိုးပဲ
ဒီလိုငလင်လောက်တာရဲ့အပြင်ဘကိုးတိုင်းဒေသကြီးမှာလည်းဩဂတ်လ9ရက်ကစပြီးအခုချိန်ထိရေကြီးရေရှမ်းမှုတွေဇက်တိုက်ဖြစ်ပေါ်နေတာပါဒေသခံတပေါင်းကျော်ဟာလည်းရေဘေးတင့်အခြေအနေကိုရင်ဆိုင်ခဲ့ရပြီးလေယာရီနဲ့စိုက်ပျိုးခင်းတွေပါရေအတိလွှမ်းခဲ့ရပါတယ်မိုးအဆက်မပြတ်ရွာပြီးတဲ့နောက်ရေရှမ်းမှုတွေကြောင့်မြို့ပေါ်ရပ်ကွက်73ခုနဲ့ကျေးရွာ600ရင်းနှီးမြှုပ်ခဲ့တဲ့အပြင်ရေကျသွားလိုက်ပြန်တက်လာလိုက်ဖြစ်နေတဲ့အခြေအနေမှာပြည်သူတွေရရမအေးဖြစ်နေကြရတာပါအိမ်ခေါင်မိုးမြုပ်တက်တီတက်ခဲ့တဲ့ရေကြီးမှုဟာနှစ်ပေါင်း80ကျော်အတွင်းဘကိုးတိုင်းဒေသကြီးမှာစံချိန်တင်ရေနှစ်မြုပ်တာဖြစ်တယ်လို့ကုညီကယ်ဆယ်ရေးအသင်းတာဝန်ရှိသူတွေကဆိုကြပါတယ်မိုးဆက်တိုက်ရွာတော်မူနဲ့ရေထရက်ဆိုရင်အချိန်မီပြောင်းလဲသွားနိုင်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်လက်တလောမှာဘကိုးနယ်အတွင်းရေကဒူးလောက်သာရှိတော့ပေမဲ့ရေဘေးတင့်သူတွေအတွက်တော့မူလအခြေအနေရအောင်ပြန်ထူထောင်ဖို့တောင်းခက်နေကြသေးတာပါဘကိုးဒေသခံမက်နီလာက
ရေမကြီးဖြစ်တာတော့9နှစ်6နှစ်လောက်ပဲရှိပြီရှင်ဒါကြောင့်ဘကိုးရေကြီးတာတော့ရှိတယ်ရှင်ကြည်ကြီးတဲ့နေရာနေနေပိုင်းနေတဲ့တကောကြီးရဲ့ရှင်ဝါနဲ့ပြန်ပြီးရင်တော့အဲ့လိုမျိုးကြီးတဲ့နေရာရှိတယ်မြို့ပေါ်မှာဝင်လေခါမိုးလေးတွေပဲကျန်တော့တာကျော်လုံးဝမေးကြမှာမရှိတဲ့ပုံမှာဘုံကြီးကျောင်းနေဒီလိုမျိုးပေါ့အဲ့ဒီပုံနော်အဲ့ဒီမျိုးကျောင်းနေတော့တွားပြီးတော့လူရနေရတယ်ပေါ့နော်ပြီးသွားပြီးတော့အကုန်လုံးပေါ့ဘာမှလည်းချွေချွေလုပ်လို့မရတော့ဘူးပေါ့ပြီးတော့ကြီးကျသွားပြီဆိုတော့တို့ပြန်လုပ်ရတာရှိနေတဲ့ပုံမှာတော်တော်အတော်များအကျိုးရပါခါရတာအဲ့လိုမျိုးတွေတော့ရှိတာပေါ့နော်
တိုက်ပွဲတွေဖြစ်ပွားနေတဲ့ကရင်ပြည်နယ်တွင်းမှာလည်းမိုးများပြီးရေကြီးမြေပြိုမှုတွေကြောင့်ဩဂတ်လအတွင်းကမြဝတီကော်ရီလန်အထက်ပိုင်းကျူးကျခဲ့တာတိရှိခဲ့ပါတယ် ကြပြင်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမြေပြိုမှုတွေဇက်တိုက်ဖြစ်ပေါ်နေတာဟာလည်းလက်ရှိအချိန်ထိပါပဲ။ဒီလိုရေကြီးရေလျှံမှုမြေပြိုမှုတွေအပါအဝင်လေရုညဉ့်ညံတာအပူအေးမမျှကြတာမိုးရွာသွန်းမှုမမှန်တာစတဲ့သဘာဝဘေးတွေမဖြစ်ပေါ်စေဖို့ထိန်းသိမ်းရမယ့်သဘာဝပတ်ဝန်းကျင်အရေးဟာလည်းတော်လှန်ရေးကာလနောက်ကောက်ကြကြတဲ့အနေအထားမှာရှိနေတာပါ။စစ်ပွဲတွေကြောင့်နေရစွန့်ခွာတိမ်းရှောင်နေရသူတွေဟာလည်းနှီးဆက်ရာကြောတောင်တွေကိုအာကိုအာထာပြုရှင်သန်နေရပါတယ်။အဲ့ဒီအခါတန်းနဲ့ချီတဲ့စစ်ရှောင်နေနေထိုင်မှုတစ်ဝါးတွေကိုအလင်းတင်တယ်လို့ခုတ်ယူသုံးဆွဲနေရတာဟာလည်းရှောင်လွှဲမရတဲ့အခြေအနေတစ်ခုဖြစ်နေတာပါ။ကရင်ပြည်နယ်မှာဆိုအသက်ရှင်နေထိုင်နိုင်ရေးအတွက်အမိုးကာခင်းတွေကိုတစ်ပင်ဝါးပင်တွေကနေခုတ်ယူဆောက်လို့ရပြီးစားတောင်ရေးအတွက်ထင်းအုံပြုမှုတွေဟာလည်းတိုးလာပါတယ်။လုံဆောင်တဲ့ရဝင်းမရှိတဲ့အတွက်နေရအတိတကျမရှိပဲစစ်ပြေးလိုက်လက်တလောခုနာဖို့နေရရှာရင်တစ်ဝါခုတ်လိုက်နေပဲတန်တရားလည်းနေရတယ်လို့စစ်ဆောင်ရေးကူညီသူတွေကဆိုကြပါတယ်ဒီလိုတစ်တော်ပြုံတိမှုတွေကိုကုစားနိုင်ဖို့အစားထိုးတစ်ပင်တွေပြန်လည်စိုက်ပျိုးနိုင်ရေးဟာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မအကောင့်ထဲမဖော်နိုင်သေးဘူးလို့ဖဲခုံဒေသခံစောဒီပစ်ကပြောပါတယ
်လက်ရှိဟိုအနေထားရပါတော့ပဲကုန်ဒီမော့ဆိုအဲနဲ့ဒီတခြားတော်မှုပြေဆစ်ချောင်းနေအကောင်လုံးကဒီကျွန်ရဲ့နေမြင့်တင်ချင်းလေးတဲမှာဒီတော်တော်နေရာတစ်ခုမှာပဲအကောင်လုံးလူဦးရေတွေအရင်တိတ်တဲသွားတယ်ပေါ့နော်အဲဆိုတော့အဲ့မှာကိုလက်စမီတွေမရှိတဲ့ဒေတာတွေဖြစ်တဲ့အတွက်ကြောင့်မလို့အဓိကဒီတစ်ခုတ်ထင်းခုတ်ရတဲ့ဟာတွေပဲအဲတောက်လျှောက်လောက်ရတယ်ဆိုတော့ဒါဟိုနောက်ပြီးတော့အရင်ကလည်းဒါရွှေပြောင်းတောင်ရတယ်အရင်လောက်ခဲ့တဲ့အတွက်ကြောင့်မလို့တော့အပြုံလူနေပါဖြစ်နေတဲ့အနေထားကနေတောင်ကုန်းတွေအရင်များလာတဲ့ဟာလေးဟိုမြေပြူတာတွေလမ်းပိတ်တာတွေဒါတွေကကျွန်တော်တောက်လျှောက်ကြုံခဲ့ရတော့ဒါအရှိတရာကိုကြည့်ပြီးတော့ပေါ့ဒါငါတို့အမြန်ဆုံးပြန်ထိန်းသိမ်းတင်တယ်မဟုတ်ဘူးဆိုရင်ဒါရေရှည် impact ကအရင်ကြီးလာမယ်ဆိုတော့စိတ်နဲ့ပဲဒါကျွန်တော်တို့ကစပြီး initiate လုပ်တဲ့ပုံစံပါပဲ
ဒီနကူမြေမြေတွေးထားတဲ့ခြေရွာတွေအကုန်လုံးကလေကြောင်းတိုက်ခိုက်ခံရတာပေါ့နော်ဆိုတော့အိုးအိမ်ပျက်စီးတာရှိနေတဲ့အတွက်ကြောင့်မလို့ဒီအချိန်မှာလူစုလူရေးလည်းအကုန်ရှောင်ထားတဲ့နောက်ဒီတဘာဝပုံရင်ထင်းထင်းအပင်တွေမှာထားပြီးမဲ့လည်းအဲ့ဒီဟာကိုအကုန်လုံးကခဏရက်တက်နေသလိုဖြစ်နေရပါတော့
Globalist အဖွဲ့ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးရွားပြင်းထန်တဲ့ကပ်ဘေးတိုင်းကိုအကျုံနိုင်ဆုံးကမ္ဘာနိုင်ငံ၁၀နိုင်ငံနဲ့ပါဝင်နေတာပါပြန်လည်ထိန်းသိမ်းမှုတွေမလုပ်ရင်ဆိုင်ကလုန်းမုန်တိုင်းအပါအဝင်အခုလိုသဘာဝဘေးဒဏ်တွေကိုလက်ရှိအချိန်ရောနောက်အနာဂတ်မှာပါပုံမှန်ကြုံတွေ့နိုင်တယ်လို့ရာသီဥတုကြွေးကြေပညာရှင်တွေကသုံးသပ်ထားပါတယ်အနာသိန်းကာလအတွင်းမှာတော့သဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးဆောင်ရွက်နေသူတွေ၊ကုညီနေသူတွေနဲ့အသိပညာပေးသူတွေအပေါ်စစ်ကောင်စီကအကြမ်းဖက်မှုတွေလည်းရှိခဲ့ပါတယ်။ဖန်စီအရေးယူမှုတွေကြောင့်လှုပ်ဆောင်ချက်တွေမလဲပတ်နိုင်သလိုအသက်အန္တရာယ်ချိန်ဆခံရတာတွေကြောင့်မှသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဟာလည်းရပ်တန့်ခဲ့ရပါတယ်။အကြမ်းဖက်အာဏာပြည်စံရေးစီဒီအမ်ဝင်ထားတဲ့တက်တော်ထိန်းသိမ်းရေးဝန်ကြီးဌာနတာဝန်ရှိသူတို့ကအာဏာသိမ်းပြီးနောက်ပိုင်းလှုပ်ဆောင်ရခက်ခဲတဲ့အခြေအနေတွေကိုအခုလိုပြောပါတယ်
ကျွန်တော်မှလက်ရှိပါပြဿနာကျွန်တော်တို့လုံခြုံရေးပြဿနာပေါ့အဲကျွန်တော်တို့ဒီဘကွေးရုံးမှပြောင်းချောင်းသူတို့တက်တယ်ကျွန်တော်ထိန်းသိမ်းရေးပို့ကျွန်တော်ဘဘောဆန်ဖို့အကောင့်တကဖွဲ့သိရင်လောင်ရက်ဖွဲ့ညပို့ဆန်ဖို့လုံဆောင်တဲ့အပိုင်းနေစီစဉ်တဲ့ခါမျိုးတွေမှာလုံခြုံရေးပြဿနာကြီးအထင်ပြူတန်တိုင်းပြီးမတည်ငြိမ်ဘူးနေမြေနေထားမလို့ကျွန်တော်တို့မလို့ကျွန်တော်ဘာမှမလုပ်နိုင်ဘူးဟိုရှင်းမယ်ကိုလုံခြုံရေးတော့မှကိုအားမခံနိုင်နေတဲ့မျိုးတွေမှာတကယ်အင်းလုံးမီးမှာတတိယလူပွေးလမ်းမိုးကတော်တော်လေးကျဆင်းသွားတယ်ကြ။အဓိကကတော့တိပညာပေးလို့ဖို့ဆိုကြတော့လေ။အရင်ကတော့ကျွန်တော်သာတင်ကြောင်းနေရဲရွာတွေမှာလုပ်ဖို့အနေထားကြတော့လေဒီကာလအနေထားမျိုးမှာအဖြစ်အပျက်မပြောင်းဘူးကြ။လူအများကြီးခုဖွဲ့ပြီးတော့လုပ်ပြောကြတော့ဟောခက်ခဲတော့အများကြီးပဲ။ဘယ်တစ်ခုမှစဉ်းစားဘူး။ဒီဘက်ထိန်းထိန်းရုံတက်ကိုကျွန်တော်လုံနိုင်တော့ပိုကောင်းတာပေါ့။ဒါပေမဲ့ကိုယ်ကိုယ်ကပြင်းနေတဲ့အနေထားမျိုးတွေကိုယ့်အိမ်ကိုယ့်ရာတွေမှာပြန်လာလို့မရတဲ့အနေထားမျိုးတွေအဲရန်ကြီးကိုခက်ခဲတိုင်းတည်ကျင်းတဲ့အနေထားမျိုးတွေမှာတော့ရာကြီးကိုလုပ်ဖို့ဆိုတော့ခက်ခဲတာတော့အမှန်ပဲမဖြစ်နိုင်တော့ဘူ
း။တဘာဝပတ်ဝန်းကျင်အရေးတက်ကြလှုပ်ရှားသူတွေကစစ်ဖြစ်နေတဲ့ကာလမှာတော့တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးကိုမမေ့ဖို့တိုက်တွန်းနေကြပေမဲ့မလုံဆောင်နိုင်တဲ့အခြေအနေကိုလက်ရှိရာသီဥတုဖောက်ပြန်မှုတွေကမီးမောင်းထိုးပြနေပါတယ်။စစ်တပ်ကပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့နိုင်ငံတော်ဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဆောင်ရှားရမည်ဆိုတဲ့အချက်ဟာလည်းစစ်ကောင်စီရဲ့အာဏာတည်မြဲရေးလှုပ်ရှားမှုတွေအောက်မှာအသက်မဝင်တော့တဲ့အခြေအနေပါ လက်ရှိနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ယိုယွင်းမှုဟာပြည်သူနဲ့နှိစက်တဲ့အစိုးရပေါ်လာမှသာကုစားရနိုင်မယ်လို့ NUG တရံစာတာနဲ့သဘာဝပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတူခေါင်ကဆိုပါတယ
်ဟိုစကားစားဘက်ကလည်းငိုရီးယားမှာသူတို့ကတရံစာတာအစီအမအုပ်ချုပ်မှုဆိုတာသူတို့ကောင်းထဲမှာမရှိဘူးကျွန်တော်တို့မှာအစီအစဉ်တော့ရှိတယ်ဒါပေမဲ့လူအင်အားရဲ့နောက်ပြီးတော့ကျွန်တော်တို့စိုးမိုးနိုင်တဲ့အနေအထားရဲ့အကန့်အသတ်ရှိတယ်ဒါကြောင့်မို့လို့ဒါဥပဒေစိုးမိုးရေးကြော့ရေးလာတဲ့အချက်တစ်ချက်ဖြစ်တယ်။အဲတခြားနိုင်ငံတွေမှာဆိုရင်တော့အဲ environmental ထိန်းချုပ်တဲ့ဒီဌာနတွေကအာဏာရှိ။နောက်ပိုင်းကျွန်တော်တို့ဒေါ်လာရေးပြီးသွားလို့ရှိရင်တော့ federal နိုင်ငံဖြစ်လာတဲ့အခါမှာကိစ္စရပ်တွေက federal unit အစိုးရတွေကအဓိကလှုပ်ဆောင်သွားမယ့်ဌာနတွေဖြစ်ပါတယ်။ဒါတော့ကျွန်တော်တို့ကဘလူရေးဘလူလေမျိုးကိုကျွန်တော်တို့ကြိုက်တယ်လေ။ကြိုက်တဲ့လေပုံစံကျွန်တော်တို့ကြိုက်တဲ့ရေပုံစံဖြစ်အောင်ကျွန်တော်တို့ကိုယ်တိုင်ထိန်းចောင်းလာနိုင်မဲ့ဥပဒေမျိုးလဲလိုအပ်တယ်အစိုးရမျိုးလဲလိုအပ်တယ်အဲ့ဒါကတော့ဒါဖက်ဒရယ်စနစ်ပဲရှိပါတယ်ပြည်သူနဲ့အနီးကပ်ဆုံးအစိုးရတွေပေါ်လာမှပဲတဘောပေါင်းခြင်းဟာတို့အလိုလိုပေါ့နော်ဒါစိမ့်လန်းလာမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒါမှမဟုတ်ရင်တော့ဒါဟိုဘလို့မှဒါကုစားလို့ရမယ်ရမဟုတ်ပေါ့နော်
တဘာဝဘေးတွေပိုဖြစ်လာနိုင်စေတယ်။တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းနိုင်ဖို့ဆိုရင်တဦးတယောက်ချင်းစီတာမကအဖွဲ့အစည်းအဝင်းဝိုင်းနဲ့အစိုးရရဲ့အလေးထားမှုကလည်းအရေးကြီးပါတယ်။အာဏာသိမ်းကာလအတွင်းမှာတော့ပြည်သူတွေဟာကြော်လန့်ရင်းနဲ့စစ်ပွဲကြောင့်ဖြစ်တဲ့အကျိုးဆက်တွေကိုရုန်းခံကြော်ဖြတ်နေရခြင်းဖြစ်တာကြောင့်ထပ်မံရင်ဆိုင်ရတဲ့တဘာဝဘေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုတော့လျှို့ရှုထားရတဲ့အခြေအနေမှာရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ